မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့နေရာတော်များကိုရက်တပ်ဖွဲ့ဝင်တွေကရှာဖွေတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာရှိတဲ့ရွာတွေအနီးမှာအခုလိုလူစုလိုက်ပြုံလိုက်မြုပ်နှံထားတာကိုရှာတွေ့ခဲ့တာလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမီဒီကသတင်းတောက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။
Dan Timbalan Ketua Polis Negara sedang berada di sempadan.Malaysia dan Thailand.
ယုံနံထားသူတွေကဘယ်သူဘဝဖြစ်တယ်ဆိုတာကိုအတည်ပြုဖို့ရဲစုံစမ်းစစ်ဆေးအရာရှိယုံနဲ့သူလက်ထောက်တို့ဟာအဲ့ဒီနေဆက်မှာရောက်နေပြီးရဲတပ်ဖွဲ့နဲ့အထူးရဲတပ်ဖွဲ့တွေကတော့ဒီလူတွေကလူကုန်ကူးခံရတဲ့ဒုက္ခတွေဖြစ်တယ်လို့ပြောဆိုကြောင်းပြည်ထောင်ဝန်ကြီး Mr. Zahid Hamidi ကပြောသွားတာပါလူမောင်ကိုကူးသူတွေဟာစကန်ထောက်ချရန်နာဖို့ဒီနေဆက်ကရွာတွေကိုအသုံးပြုလာခဲ့တာဖြစ်ပြီးလူမောင်ကိုကူးခံရတဲ့သူတွေမြုပ်နှံထားတဲ့နေရာ30လောက်မှာအရိုးစုတွေကိုရာနဲ့ချီပြီးတွေ့ခဲ့ရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြပါရယ်အရင်တုန်းကတော့မလေးရှားမြေပေါ်မှာအခုလိုမျိုးလူစုလိုက်ပြုံလိုက်မြုံနှံထားတာတွေလူမောင်ကိုကူးစကန်တွေမရှိဘူးလို့မလေးရှားအာဏာပိုင်တွေကညင်းဆိုခဲ့တာပါအခုလအစောပိုင်းတုန်းကလည်းထိုင်းနိုင်ငံဘက်ချမ်းမှာအလားတူလူမောင်ကိုကူးသူတွေရဲ့စကန်တွေလူစုလိုက်ပြုံလိုက်မြုံနှံထားတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ခင်ဗျာ